အဲစစ်သွေးကြော်တွေကိုတိုက်နေတဲ့စစ်ပွဲကိုကိုရိုင်းလေးလာဆန်းစစ်ဖို့အီရတ်ကိုရောက်နေတဲ့အမေရိကန်ပူးတွဲစီဥ်စီချုပ်များဥက္ကဋ္ဌဂျိုးဆက်ဒန်ဖို့ဒ်ဟာအီဘရီမှာရှိတဲ့ကာဒစ္စတန်ဒေသအကြီးအကဲနဲ့လည်းအင်ကာနေကတွေ့ဆုံခဲ့ပါတယ်။အမေရိကန်နဲ့ကတ်လူမျိုးစုတပ်တွေအတွက်ဘုံရန်သူရှိနေတယ်လို့ဒန်ဖို့ဒ်ကမတ်ဆွတ်ဘာဇာနီကိုပြောပါရယ်။အီရန်နိုင်ငံတွင်းမှာအမေရိကန်ဒီခါမှာရှင်အီရတ်နိုင်ငံအတွင်းမှာအမေရိကန်ဦးဆောင်တဲ့လေကြောင်းထိုးစစ်တွေလှုပ်လာတာတစ်နှစ်ကျော်ကြာလာပါပြီ။ဒီလေကြောင်းထိုးစစ်တွေကိုကြောက်ထောက်နောက်ခံပေးတဲ့အနေနဲ့အီရတ်မြောက်ပိုင်းက IS စစ်သွေးကြွာတွေကိုတိုက်ထုတ်တဲ့နေရာမှာကတ်လူမျိုးစုတပ်တွေကအောင်ပွဲတွေရခဲ့ပါတယ်။လေကြောင်းထိုးစစ်တွေရဲ့အကူအညီတွေကိုရနေတဲ့အီရတ်စစ်တပ်နဲ့အစိုးရကိုထောက်ခံတဲ့ပြည်သူစစ်တွေကတော့ IS တွေကိုတိုက်တဲ့နေရာမှာအောင်မြင်မှုသိမ်းမရခဲ့ပါဘူး။ပြီးခဲ့တဲ့တစ်ပတ်ကအီရတ်တပ်တွေပြန်လည်သိမ်းပိုင်နိုင်ခဲ့တဲ့ရင်နှံချက်ဆက်ယုံတွေရှိရာ PG မြို့ရဲ့အခြေအနေကိုလည်း Mr. Danford ဆွေးနွေးလိမ့်မယ်လို့ခန့်မှန်းမှုတွေရှိနေပါတယ်။ဒါဟာအော်တိုဘာလတရက်နေ့မှာရထူးရယူခဲ့တဲ့ Mr. Danford ရဲ့အီရတ်နိုင်ငံကိုပထမဆုံးအကြိမ်လာရောက်တဲ့ခီးလဲဖြစ်ပါတယ်။အီရတ်နိုင်ငံတွင်းကလေကြောင်းထိုးစစ်တွေအတွက်ရုရှားရဲ့အကူအညီကိုတောင်းခံခဲ့ခြင်းမရှိဘူးလို့အီရတ်အာဏာပိုင်တွေကပြောပါတယ်။ဆီးရီးယားနိုင်ငံတွင်းကအကြမ်းဖက်သမားတွေကိုတိုက်တာဆိုပြီးရုရှားဘက်ကလေကြောင်းထိုးစစ်တွေကိုပြီးခဲ့တဲ့3မလောက်ခရဲကပြုတ်လုံနေတာပါ။ဒီလို့ရဟာဆီးရီးယားသမ္မတဘာရှာအယ်အာဆတ်ကိုစန့်ကျင်သူတွေကိုတိုက်တယ်လို့ရတာဖြစ်တယ်လို့အမေရိကန်နဲ့တခြားနိုင်ငံတွေဘက်ကပြစ်တင်ပြောဆိုနေပါတယ်။ရုရှားတပ်တွေကိုအီရတ်အရာရှိအတော်များများကလက်ခံကြိုဆိုမဲ့ပုံပြပေမဲ့လည်းဝန်ကြီးချုပ်ဟာဒါအယ်အဘာဂျီကတော့ရုရှားလေကြောင်းတပ်တွေရဲ့အကူအညီကိုတောင်းခံခဲ့တာမရှိဘူးလို့မစ္စတာဒန်ဖို့ဒ်ကပြောပါရယ်။